အချင်းပြင်းနဲ့မြစ်ချင်းနာဗမော်ကားလမ်းကိုအပေါ်စီးကနေရာယူထားတဲ့အလော်ဘွန်တက်စကန်ကိုစစ်တပ်ကဒီကနေ့စတင်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။တချိန်ထဲမှာပဲမန်စီနီယိုအနီးကစစ်တပ်စခန်းတွေကိုကချင်လက်နက်ကိုင် KNA ကဝင်ရောက်တိုက်ခိုက်တာတွေရှိသလိုရွှေကူမြို့အနီးမှာလည်းစစ်ရေးရင်ကိုပစ်ခတ်တာတွေရှိပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲဖြစ်ပွားမှုသတင်းကိုတော့ကိုကြီးညာကပြောပြပေးပါမယ်ခင်ဗျာ
။ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းကအလော်ဘွန်တောင်ကုန်းနဲ့ဆက်ဆက်နေတဲ့မိုက်ခရိုဝေ့စခန်းကုန်းဒေတာအခေါ်ဆလောင်းကုန်းကိုစစ်တပ်ကပြီးခဲ့တဲ့တောက်ကြနေ့ကသိမ်းယူခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အလွန်မွန်တောင်ကြီးမှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေစတင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်တပ်ကလေကြောင်းကပါတိုက်ခိုက်နေတယ်လို့မိုးမောက်ဒေတာကန်တူက VOA ကိုပြောပါတယ
်။ဒီနေ့မနေ့ကိုထံရဟိုဘက်တောင်ချီကမှပြည်နေပြီ။ဒီကျော်မပို့စ်မာလာကနာတို့လေရင်ပြန်နေစင်းနဲ့ပုံးရှာကြည့်တော့တယ်နှစ်ခေါက်လာကြည့်တော့တယ်ဒီတော့ခင်ဗျာဒီနေလန်ချာပေါ့အဲ့အလို့တော့တောင်းချင်ရင်ကမှပြင်းနေကြတယ်ခါတော့လည်းတောင်းချလာအဲ့လည်းနဲ့ကြည့်ရောဟိုလည်းနဲ့တေးရောမနေ့ညကလည်းတော့မှအတန်ချနေရပြီအခုဒီဘက်ခါလောက်ကျတော့ပွဲရောတော့တော်တော်လေးတော့ကျန်းလာပါတယ
်အလွန်ပွန်တောင်ကုန်းကိုတိုက်ဖို့တပ်ဖက်ကစစ်အင်အားတွေဖြည့်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲသတင်းတွေထွက်လာခဲ့ပြီးဒီကနေ့စတင်ထိုးစစ်ဆင်တာပါအလွန်ပွန်တောင်ကုန်းစခန်းတိုက်ပွဲဖြစ်ပွားနေတဲ့အချိန်မှာပဲဗမော်မျိုးကိုတက်လာတဲ့စစ်ကူတင်မော့ကို KIA ကကြားဖြတ်တိုက်ခိုက်တာတွေရှိသလိုဗမော်မျိုးအနီးကမန်စီမျိုးရှိတက်မတော်တက်စခန်းတွေကိုပြစ်ခတ်တာတွေလည်းရှိနေပါတယ်။ရွှေကူမျိုးနယ်အတွင်းငါးပတ်ဝနဲ့ကြောက်တန်းအနီးမှာနှစ်ကြိမ်ပြစ်ခတ်ခံခဲ့ရကြောင်းရွှေကူမျိုးကန်တူကပြောပါတယ
်။ငါးပတ်ဝနားမှာပြစ်တယ်၊သင်္ခန်းတရနာမှာရထားတယ်လို့တော့ကြားတယ်။တောင်ကြီးမှာပြစ်ခတ်တဲ့ပေါတန်ဆက်ဆံတာဟိုဘဝနာနဲ့ဆက်ပြတဲ့ငါးပတ်ဝပြီးတော့တောင်တွင်းနားမှာပြစ်ခတ်တယ်လို့ကြားတယ်ရှင်တော့
အဲ့ဒီတင်မောပေါ်မှာလက်နက်ခဲရဲနဲ့စီးရိတ်ခါတွေတဲဆောင်လာကြောင်းနဲ့ဒီနေ့ပြစ်ခတ်မှုမှာစစ်သားနဲ့ရဲသားအချို့ထိခိုက်ဒဏ်ရာရှိခဲ့တဲ့အကြောင်းဒေသခံတချို့ကပြောဆိုခဲ့ပေမဲ့တရားအတည်ပြုချက်တော့မရသေးပါဘူး။လက်ရှိပြစ်ခတ်ခံခဲ့ရတဲ့ပေါက်တန်းတင်မောဟာမေလ6ရက်နေ့ကရွှေကူမြို့အောက်ဖက်ကြောက်ကြီးရွာအနီးမှာပြစ်ခတ်ခံခဲ့ရတဲ့တင်မောဖြစ်ပြီးတော့ဒီကနေ့မနက်4နာရီလောက်ကရွှေကူမြို့ကနေဗမော်ကိုဆန်တက်ချိန်ဒုတိယမြင်းချင်းမှာပြစ်ခတ်ခံခဲ့ရတာပါ။မေလ6ရက်နေ့ကလည်းရွှေကူမြို့မှာတင်မောစိတ်တံတားနဲ့ဆာယဖယုံမှာဘုံပေါက်ကွဲခဲ့ပြီးဆာယဖယုံအနီးအုတ်တိုင်း3ခန်းလောက်ပျက်စီးခဲ့ပါတယ်။အခုလိုမုံမောက်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေသလိုမန်စီမြို့နယ်အတွင်းမှာလည်းတက်မတော်နဲ့ KIA အကြားဒီကနေ့မနက်9နာရီလောက်ကတိုက်ပွဲဖြစ်ခဲ့ပါတယ်။မန်စီမြို့နယ်6မိုင်အကွာကမန်ဒီယန်ရွာမှာနေကင်းပိုင်းအထိပြစ်ခတ်တံတွေကြားနေရတဲ့အကြောင်းမန်စီမြို့ကံကပြောပါတယ်။
လေဘောက်စီမော်တော့အတားတော့မြေဘောက်စရောမြေကခုရမြေကပြည့်တော့တယ်ခဏမယ်ပုံမှန်တော့ဝဲရုံမပိုင်အောင်ပြတ်မှာဖြစ်တာဒီနည်းနဲ့ပါနေတယ်ဒါပိုင်ရင်ရှိတယ်အမတော့တာရင်ရှိတယ်တောင်းပြအမရှိတယ်မြတ်စွာဘုရားရှင်ကအဲ့အချိန်ကနေဘောက်စရှိနေတာလေဒီနောက်တန်ကြီးရောဘာရောဒီနောက်ကြီးရောအဲ့နည်းကြီးပဲကြာရော
တိုက်ပွဲတွေဖြစ်ပွားနေတာကြောင့်မန်စီမြို့ကန်တွေဟာမိမိနေအိမ်ကကရုတ်ချင်းတွေမှာပဲပုန်းခိုနေကြရပါတယ်မေလ၄ရက်နေ့ကလည်း KIA ကမန်စီမျိုးမရဲစခန်းကိုဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ရဲမှုတအုပ်သေဆုံးခဲ့ပါတယ်။ဒီကနေ့တိုက်ပွဲအခြေအနေတွေကိုမေးမြန်းနိုင်ဖို့ KIA ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတွင်တော့မိုးမောင်းမြို့နယ်အလွန်ပုံစခန်းမှာတိုက်ပွဲပြင်းထန်လာနိုင်ကြောင်း KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကခန့်မှန်းထားပါတယ်။တမ်မရော်ဘတ်ကမေလ၈ရက်နေ့ကဆလောင်းကုန်းခေါ်မိုက်ခရိုဝေ့တောင်ကုန်းကိုတင်းယူခဲ့ကြောင်းသတင်းဖော်ပြခဲ့သလိုမိုးညင်းနဲ့မောဟန်ကြေးရွာတွေမှာ KIA ကအရက်သားတွေကိုပြစ်ခတ်တာတွေရှိသလိုမောဟန်မှာအရက်သား2ဦးသေဆုံးခဲ့တယ်လို့မေလ10ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညင်းညံပြောပြပေးခဲ့တာပါခင်ဗျာ